This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
ဗီဒီယို NUG ကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆက်အာနာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ဗီဒီယို NUG ဖွဲ့သားများမှဆုတောင်းမြတ်တာပို့သလိုက်ပါရခင်ဗျာမင်္ဂလာနံနက်ခင်းပါခင်ဗျာဒီကနေ့2025ခုနှစ်စက်တင်ဘာလ5ရက်နေ့ဗီဒီယို NUG ရဲ့မနက်ပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စည်ရေးသတင်းကောင်းထုတ်ချက်ကိုຫນွေဦးလင်္ကာမှဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစည်ရေးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်တောင်တောင်မြို့နယ်မှာစစ်သားများလိုက်ပါလာတဲ့ကားသုံးစီးကိုတိုက်ခိုက်မှုစစ်တပ်ဘက်မှ5ဦးသေဆုံးခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်စက်တင်ဘာလ3ရက်နေ့မှာတောင်တောင်မြို့နယ်ကံရွာဘူးတာဘိန်းရွယ်ကုန်းနဲ့တမိုင်သာရွာဘက်သို့မြင်းကြံမြို့မှာစစ်ကား3စီးနဲ့စစ်ကြောင်းထုတ်လာတဲ့အကြမ်းဖက်စစ်သားများကို40မမဘုံများနဲ့ကြားဖြတ်တိုက်ခိုက်ခဲ့ကြောင်းမြင်းကြံခရိုင်အမှတ်3တိုင်ရင်မှသတင်းထုတ်ပြန်ထားပါတယ်တိုက်ပွဲတွင်ဘုံထိမှန်ကအကြမ်းဖက်စစ်သား9ဦးသေဆုံးခဲ့တယ်လို့ဖော်ပြထားပါတယ်အဆိုပါတိုက်ခိုက်မှုကိုမြင်းကြံခရိုင်အမှတ်3တိုင်ရင်ကလုံဆောင်ခဲ့ပြီးတော်လိုင်းတပ်ဖွဲ့ဝင်များထိခိုက်မရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့သိရှိရပါတယ်ခင်ဗျာနမ်မောက်တပ်ဝင်ကြွေရကပြူစောတိအဖွဲ့ကိုဝင်းရောက်စီးနှင်တိုက်ခိုက်ချိန်မုန်းခဲ့တဲ့တဲ့ရင်ကိုတင်ပြပေးခြင်းပါတယ်။မကွေတိုင်းနမ်မောက်မြို့နယ်တပ်ဝင်ကြွေရမှာပြူစောတိကောင်းဆောင်ဘိုးထွန်းတဲ့အဖွဲ့ကိုဝင်းရောက်စီးနှင်တိုက်ခိုက်ချိန်မုန်းခဲ့တယ်လို့ငပြေမပြောက်ကြားတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။စက်တင်ဘာလ4ရက်နေ့မနက်9:10မိနစ်အချိန်မှာဝင်းရောက်စီးနှင်တိုက်ခိုက်ခဲ့တာဖြစ်ပြီးမိနစ်40ခန့်တိုက်ပွဲဖြစ်ပွားခဲ့တာလို့ဆိုပါတယ်။တိုက်ပွဲအတွင်းပြူကောင်းဆောင်ဘိုးထွန်းနဲ့ပြူစောတိ9ဦးကိုအပြစ်သက်ချိန်မုန်းနိုင်ခဲ့က .20 နဲ့လက်လုတ်ပစ္စတိုတစ်လက်ကာပိုင်9လက်ကာပိုင်95တောင်ပြောင်းချောတနက်2လံပြောင်းချောကြီ30တောင်လက်ပြပုံး2လုံးငွေသားတသိန်းဖုံးလေးလုံးစစ်ဝတ်ကြစားများနဲ့စစ်မှုထမ်းစာအုပ်တို့ကိုသိမ်းဆည်းရရှိခဲ့တယ်လို့သိရှိရပါတယ်အဆိုပါတိုက်ခိုက်မှုကိုတရက်ခရိုင်အမှတ်3ငပြေမှတည်ရင်မြေပြန့်ကြားတက်ခွဲမှဦးဆောင်ပြီးရင်းနှံချောင်းပတ်ကဖာမင်းဘူးခရိုင်စစ်ဌာနပြည်သူ့လုံခြုံရေးအဖွဲ့6 Revolution Army CRA နဲ့တောင်းစစ်တီပြောက်ကြားတက်ဖွဲ့တို့ကပူးပေါင်းပါဝင်တိုက်ခိုက်ခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာဆလဘီဗမောက်မြို့နယ်ရှိတော်လိုင်းတပ်ဖွဲ့များစုမုံနယ်မြေကို SNA ကဝင်ရောက်တိုက်ခိုက်ခဲ့တဲ့တဲ့ရင်ကိုတင်ပြပေးခြင်းပါတယ်စကိုင်းတိုင်းကတာခရိုင်ဗမောက်မြို့နယ်နိုင်ရက်ကကျွော်နီတော်လိုင်းတပ်ဖွဲ့များစုမုံနယ်မြေအတွင်းကိုစစ်ကော်မရှင်လက်ဝေကံရှမ်းနီမျိုးသားများတပ်မတော် SNA ကဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ကတာခရိုင်အမှတ်လေးတရင်ကသတင်းထုတ်ပြန်ထားပါတယ်စက်တင်ဘာလ3ရက်နေ့ညနေ3နာရီခန့်မှာ SNA တပ်ဖွဲ့က4 week ကနေတော်လိုင်းတပ်ဖွဲ့များစုမုံနယ်မြေအတွင်းကိုဝင်ရောက်ပစ်ခတ်ခဲ့ရာအချိန်မီပစ်ခတ်တားဆီးနိုင်ခဲ့တယ်လို့ဆိုပါတယ်ထိတွေ့တိုက်ပွဲ10မိနစ်ခန့်ဖြစ်ပွားခဲ့ပြီးနောက် SNA တပ်ဖွဲ့များပြန်လည်ထွက်ခွာသွားခဲ့တယ်လို့သိရှိရပါတယ်တိုက်ပွဲဖြစ်ပွားပြီးနောက် SNA တပ်ဖွဲ့က drone အသုံးပြုပြန်လည်တိုက်ခိုက်ခဲ့ရာပြည်သူများနေထိုင်လျက်ရှိတဲ့နေရာကိုကြားရောက်ပောက်ကွဲခဲ့ပြီးပြည်သူတို့ထိမှန်တရားရရှိခဲ့တယ်လို့ဆိုပါတယ်စစ်ကောင်စီနဲ့လက်ဝေကံ SNA တပ်ဖွဲ့များကဗမော်မြောက်ပိုင်းနဲ့အနောက်ခြမ်းဒေသများမှာလေးတပြိုင်တည်းထိုးစစ်ဆင်လာတာကြောင့်တော်လိုင်းတပ်ဖွဲ့များနဲ့ထိတွေ့တိုက်ပွဲများဖြစ်ပွားနေတယ်လို့သိရှိရပါတယ်ခင်ဗျာဆလဘီလေပဒန်းမြို့နယ်မှာစစ်တပ်က drone နဲ့ဘုံကျဲတိုက်ခိုက်မှုကြောင့်ပြည်သူတို့တိုက်ဆုံခဲ့တဲ့တဲ့ရင်ကိုတင်ပြပေးကြပါတယ်စက်တင်ဘာလ၄ရက်နေ့မွန်လင်း၁၂နာရီ30မိနစ်အချိန်ခန့်မှာပဲခူးတိုင်းလက်ပတန်းမြို့ပေါ်မှာတက်ဆွဲထားတဲ့စစ်သားများဟာစင်တလင်းရွာသို့ရောက်ရှိလာပြီးနောက်တရချောင်းရွာကို drone နဲ့ဘုံနှလုံးကျဲချတိုက်ခိုက်ခဲ့ကြောင်းရွှေတန်းမြေပြည်သူ့ကာကွယ်တပ်ဖွဲ့ထံကနေသိရှိရပါတယ်။ တလုံးမှာရွာပြင်မှာကြာရောက်ပြီးနောက်တလုံးမှာဒေသခံဦးစရာလင်းရဲ့နေအိမ်ပေါ်သို့ကြာရောက်ပောက်ကွဲခဲ့ရမှာ၎င်းမှာသေဆုံးခဲ့တယ်လို့သိရှိရပါတယ်စစ်တပ်ဟာတာယာဝတီခရိုင်တွင်းရှိကျေးရွာများကိုတိုက်ပွဲဖြစ်ပွားခြင်းမရှိဘဲလေကြောင်းနဲ့လက်နက်ကြီးများနဲ့အကြောင်းမဲ့တိုက်ခိုက်လျက်ရှိပြီးစက်တင်ဘာလ3ရက်နေ့ကလည်းလက်ပတန်းမြို့နယ်စီတုံးရွာနီးသို့ဘုံသီးကျဲချတိုက်ခိုက်ခဲ့တယ်လို့သိရှိရပါတယ်ခင်ဗျာပလဲနေမြောင်မြို့နယ်များမှာစစ်တပ်ကလေရင်နဲ့လက်နက်ကြီးနဲ့တိုက်ခိုက်မှုကြောင့်ပြည်သူ2ဦးသေဆုံးခဲ့ပြီး4ဦးဒဏ်ရာရရှိခဲ့တဲ့သတင်းကိုတင်ပြပေးကြပါရစေ။စက်တင်ဘာလ4ရက်နေ့မွန်းလဲပိုင်းမှာပလဲမြို့နယ်တနေကျွော်ကိုစစ်တပ်ရဲ့တဒဦးလီဒဲစခန်းမှာတက်လာတဲ့ FCT 2000G Jet Fighter လေရင်တစ်စီးကပေါင်900ဘုံးဒီတလုံးကျဲချတိုက်ခိုက်ခဲ့ကြောင်းဒေသသတင်းများအရသိရှိရပါရစေ။ဘုံးကျဲမှုကြောင့်နေအိမ်တလုံးမိလောင်ပျက်စီးခဲ့ပြီးအမျိုးသား2ဦးနဲ့အမျိုးသမီး2ဦးသေဆုံးခဲ့ကနွားလေးကောင်လည်းသေဆုံးခဲ့တယ်လို့သိရှိရပါရစေ။အလားတူမြောင်မြို့နယ်နှစ်ဘက်ကျွော်ကိုစက်တင်ဘာလ4ရက်နေ့မွန်းလဲ2နာရီခန့်မှာရေစကြိုမြို့ပေါ်ရှိစစ်တပ်ကဟာဝေဇာလက်နက်ကြီးနဲ့နှလုံးပစ်ခတ်တိုက်ခိုက်ခဲ့တယ်လို့သိရှိရပါတယ်။လက်နက်ကြီးတစ်လုံးဟာဗရင်ဂျီချက်ချောင်းနီးကြားရောက်ပောက်ကွဲခဲ့ပြီးနှစ်ဘက်ကျွော်အတွင်ပြည်သူ4ဦးလက်နက်ကြီးအစထိမှန်ကမစိုးရင်ရတဲ့ဒဏ်ရာများရရှိခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ဆလဘီကြောက်တော်မှာအမျိုးသမီး၄ဦးအားအာဓမပြုခြင်းမှုနဲ့တရားခံတဦးကို1040နှစ်ချမှတ်ခဲ့တဲ့သတင်းကိုတင်ပြပေးကြပါရစေ။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်နဲ့မြောက်ဦးမြို့နယ်များမှာအမျိုးသမီး၄ဦးအားအာဓမပြုခြင်းခဲ့သူတရားခံတဦးကိုအရခပြည်သူဒေါ်လိုင်းအစိုးရရဲ့မြောက်ဦးခရိုင်တရားရုံးက1040နှစ်ချမှတ်လိုက်ကြောင်း APM သတင်းဌာနမှဖော်ပြထားပါရစေ။စက်တင်ဘာလ၁ရက်နေ့ကချမှတ်လိုက်တဲ့အမိန်အရတရားခံဇော်ဇော်နိုင်ခေါ်လက်ဖြူချေအသက်25နှစ်ကြောက်တော်မြို့ပြည်တော်ရာရက်ကွက်မှဖြစ်ပြီး၎င်းဟာ2024ခုနှစ်နဲ့2025ခုနှစ်အတွင်းအမျိုးသမီးငယ်လေးဦးအားအလုပ်ပေးမည်ဟုလိန်လဲခေါ်ယူကာချင်းချောက်၍အာဓမပြုကျင့်ခဲ့ကြောင်းတရားရုံးကပြစ်မှုထင်ရှားကြောင်းဆုံးဖြတ်ခဲ့တယ်လို့သိရှိရပါတယ်။တရားခံဟာ2025ခုနှစ်ဖေဖော်ဝါရီလ6ရက်နေ့မှာကြောက်တော်မြို့နယ်လိမ့်မရွာမှာအသက်20နှစ်အရွယ်အမျိုးသမီးတူ၊ဇန်နဝါရီလ24ရက်နေ့မှာကြောက်တော်မြို့နယ်မြင်းကျက်ရွာမှာအသက်18နှစ်အရွယ်မိမပြူတူ၊ဇန်နဝါရီလ14ရက်နေ့မှာမြောက်ဦးမြို့နယ်စင်အိုးကြီးရွာမှာအသက်25နှစ်အရွယ်အမျိုးသမီးတူဦးနဲ့2024ခုနှစ်ဒီဇင်ဘာလ13ရက်နေ့မှာမြောက်ဦးမြို့လက်ကောက်ဈေးရွက်ကမှအသက်14နှစ်အရွယ်မိန်းကလေးတူဦးတို့အားအထမပြုကျင့်ခဲ့တယ်လို့ဖော်ပြထားပါတယ်။မြောက်ဦးခရိုင်တရားရုံးကအဆိုပါအမှု၄ခုအတွက်ရာဇသက်ကြီးဥပဒေပုံမှ366ချိန်ချောက်မှုနဲ့ဥပဒေပုံမှ306အထမပြုကျင့်မှုတို့ဖြင့်အမှုတစ်ခုလျှင်ထောင်ဒဏ်10နှစ်စီစုစုပေါင်း40နှစ်တိကျကြခံရန်စီရင်ချက်ချမှတ်ခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။တရားခံစောစောနိုင်အောင်၎င်းကမြောက်ဦးကြောက်တော်နဲ့ပုံနှကျွန်းမြို့နယ်များမှာအမျိုးသမီးငယ်စုစုပေါင်း12ဦးအားအထမပြုကျင့်ခဲ့ကြောင်းဝန်ခံထွက်ဆိုထားပြီးလက်ရှိမှာအမှု၄ခုအတွက်သာစီရင်ပြည်စည်းကကြံအမှု9ခုကိုတရားစွဲဆိုရေးအဖွဲ့စည်းကဆက်လက်စုံစမ်းစစ်ဆေးနေတယ်လို့သိရှိရပါတယ်ခင်ဗျာ။ယခုတင်ပြခဲ့တဲ့စီရေးသတင်းကောက်နှုတ်ချက်တွေကိုတော့ Radio NUG သတင်းတောက်ခါရှင်နေပထဲပို့တို့ကနေပေးပို့ထားခြင်းဖြစ်ပါတယ်။ကျွန်တော်ကတော့ຫນွေဦးလင်ပါ
ဗီဒီယို NUG မှဆက်လက်အသံလွှင့်ပေးနေပါတယ်။စစ်ရေးသတင်းကောင်းထုတ်ချက်ပြီးမှတော့ပြည်တွင်းသတင်းများကိုမင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။ဗီဒီယို NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာ။ခုချိန်ကစပြီးဗီဒီယို NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့မင်းယူပါ။ပထမဆုံးသတင်းအနေဖြင့် NUG နိုင်ငံရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးနှင့်ဥရောပသမဂ္ဂနိုင်ငံရေးယာဒုအထွေထွေအတွင်းရေးမှူးတို့တွေ့ဆုံတဲ့သတင်းကိုတင်ပြပေးပါမယ်။2025ခုနှစ်စက်တင်ဘာလ1ရက်နေ့တွင်မြို့သားညီညွတ်ရေးအစိုးရနိုင်ငံရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါ်စင်မအောင်နှင့်ဥရောပသမဂ္ဂနိုင်ငံရေးယာဒုအထွေထွေအတွင်းရေးမှူး HF Olasoft တို့တွေ့ဆုံခဲ့ကြကြောင်းသတင်းထုတ်ပြန်ပါတယ်။အဆိုပါတွေ့ဆုံပွဲတွင်ပြည်ထောင်စုဝန်ကြီးဒေါ်စင်မအောင်ကလက်ရှိဖြစ်ပေါ်နေသည့်မြန်မာနိုင်ငံရေးအခြေအနေများလူသားချင်းစာနာထားထားမှုဆိုင်ရာအကူအညီပေးရေးကိစ္စများဆွေးနွေးခဲ့တယ်လို့ဖော်ပြထားပါတယ်။ HF Olasoft ကဥရောပသမဂ္ဂအနေဖြင့်လွတ်လပ်မှုနှင့်ဒီမိုကရေစီရရှိရေးအတွက်မဆုံးမနစ်ကြိုးပမ်းနေကြသည့်မြန်မာပြည်သူများနှင့်အတူတသားတည်းတည်ရှိကြောင်းတရားမျှတမှုနှင့်ငြိမ်းချမ်းရေးအတွက်အတူတကွကြိုးပမ်းဆောင်ရွက်လျက်ရှိကြောင်းဆွေးနွေးပြောကြားခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်မြန်မာနိုင်ငံရှိကလေးငယ်များအပေါ်စစ်တပ်၏အကြမ်းဖက်မှုများမြင့်တက်နေ၍အရေးယူရန်လိုအပ်ဟုမြန်မာတပ်အမတ်ကြီးတိုက်တွန်းတဲ့သတင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံတွင်စစ်တပ်၏ကလေးငယ်များအပါအဝင်ပြည်သူများအပေါ်စစ်မှတ်ဆိုင်ရာအကြမ်းဖက်မှုများမြင့်တက်နေပြီးကလေးငယ်များသည်အကြက်အတဲဤဒဏ်ကိုအဆိုးရွားဆုံးခံစားနေရကြောင်း ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တပ်အမတ်ကြီးဦးကျော်မိုးထွန်းကစက်တင်ဘာ2ရက်နေ့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်တွင်ကျင်းပသည့် UNICEF အမှုဆောင်ဘုတ်အဖွဲ့၏2025ခုနှစ်ဒုတိယအကြိမ်ပုံမှန်အစည်းအဝေးအထွေထွေမိန့်ခွန်းတွင်ထည့်သွင်းပြောကြားခဲ့ပါသည်မြန်မာနိုင်ငံတွင်ဖြစ်ပွားနေသည့်အကျပ်အတည်းသည်9နှစ်မြောက်သို့ဝင်ရောက်နေပြီဖြစ်ပြီးစစ်တပ်၏အကြမ်းဖက်မှုများကြောင့်ကလေးငယ်များ၏အခြေအနေမှာဆိုးရွားလျက်ရှိကာအရမစစ်သားစုဆောင်ခြင်းကလေးလှုပ်သားပြုခြင်းနှင့်အမျက်ထုတ်ခြင်းများကိုရင်ဆိုင်နေရတယ်လို့ပြောကြားခဲ့ပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးယုံဤ2024ခုနှစ်အစည်းအဝေးခန်းစာအရစစ်တပ်ကကလေးငယ်248ဦးကိုတပ်ဖြတ်ခဲ့ပြီးအသက်2နှစ်အထိငယ်ရွယ်သည့်ကလေးငယ်များကိုပင်ပြစ်မှတ်ထားခြင်းညှဉ်းပန်းနှိပ်စက်ခြင်းနှင့်တရားလက်လွတ်ဖမ်းဆီးချုပ်နှောင်ခြင်းများရှိခဲ့ကာမြန်မာစစ်တပ်သည်ကလေးငယ်များအပေါ်ကြီးလေးသောရာဇဝတ်မှုများကျူးလွန်မှုကြောင့်ကုလသမဂ္ဂ၏ list of shame တွင်ထည့်သွင်းခံထားရတယ်လို့ဆိုထားပါတယ်။ဦးကျော်မိုးထွန်းကမြန်မာနိုင်ငံ၏အကျပ်တဲကိုကင်တွယ်ရန်နိုင်ငံတကာအတိုင်းဝိုင်းအနေဖြင့်ထိရောက်သောလုံဆောင်ချက်များကိုအချိန်မီချမှတ်ရန်နှင့်မြန်မာအရေးကိစ္စကိုနိုင်ငံတကာရာဇဝတ်ခုံရုံး ICC သို့လွှဲပြောင်းပေးရန်လုံခြုံရေးကောင်စီကတိုက်တွန်းခဲ့ပါတယ်။ထို့အပြင်စစ်တပ်၏လေကြောင်းတိုက်ခိုက်မှုများကိုရပ်တန့်ရန်လေယာဉ်စီနှင့်လက်နက်ရောင်းချမှုပိတ်ဆို့ရေးကိုလည်းတောင်းဆိုခဲ့ပါတယ်။မြန်မာနိုင်ငံတွင်စစ်အာဏာရှင်စနစ်အားအမြင့်ပြတ်ချုပ်ငိမ့်စေ၍ Federal Democracy ပြည်ထောင်စုတည်ဆောက်နိုင်မှသာလျှင်ကလေးငယ်များဘေးကင်းလုံခြုံစွာနေထိုင်နိုင်ရေးအရေးအသေးပြည့်ဝသောပညာရေးနှင့်ကျန်းမာရေးဆောင်ရှားမှုအခွင့်အလမ်းများပြန်လည်ရရှိနိုင်မည်ဖြစ်ပြီး၎င်းတို့အားအဓမ္မစစ်သားစုဆောင်ခြင်းကလေးလှုပ်သားပြုခြင်းနှင့်အမျက်ထုတ်ခြင်းတို့မှကာကွယ်ပေးနိုင်မည်ဖြစ်ကြောင်းမြန်မာနိုင်ငံတွင်ရှိသောကလေးငယ်များသည်လည်းအကြောက်တရားနှင့်အကြမ်းဖက်မှုတို့ကင်းစင်သည့်ကလေးဘဝကိုအပြည့်အဝခံစား권ရှိကြောင်း၎င်းတို့တွင်လည်းအသက်ရှင်နေထိုင်ခွင့်တင်ကြား권နှင့်၎င်းတို့၏တောက်ပသောအနာဂတ်အတွက်အိမ်မက်မက်ခွင့်တို့ရှိကြောင်းတန်မတ်ကြီးကထောက်ပြခဲ့ပါတယ်ခင်ဗျာဆက်လက်ပြီး2025မှာစေအုပ်စုရဲ့လေကြောင်းတိုက်ခိုက်မှုနဲ့အစုလိုက်အပြုံလိုက်တပ်ဖြတ်မှုများပုံမှုပြင်းထန်လာတဲ့သတင်းကိုတင်ပြပေးပါမယ်2025ခုနှစ်အတွင်းအကြမ်းဖက်စေအုပ်စုကလေကြောင်းတိုက်ခိုက်မှုနဲ့အစုလိုက်အပြုံလိုက်တပ်ဖြတ်မှုများကိုပုံမှုပြင်းထန်စွာကျူးလွန်လာတယ်လို့မြူသားညညရဲ့အစိုးရလူ့အခွင့်အရေးဆိုင်ရာဝန်ကြီးဌာနကထုတ်ပြန်ထားပါတယ်2025ခုနှစ်ဇန်နဝါရီလ1ရက်မှဩဂုတ်လ31ရက်အထိစေအုပ်စုကနိုင်ငံတော်မှာလေကြောင်းတိုက်ခိုက်မှုအကြိမ်ရေ3318ကြိမ်ကျူးလွန်ခဲ့ကာအရက်သားပြည်သူ1489ဦးသေဆုံးခဲ့တယ်လို့လူ့အခွင့်အရေးဝန်ကြီးဌာနကကြောက်ယူထားတဲ့စီးရင်တွေအရသိရပါတယ်စေအုပ်စုအာဏာတည်မြဲရေးအတွက်ရေးပေါ်အခြေအနေ9ကြိမ်မြောက်တက်တန်းတိုးခဲ့တဲ့ဖေဖော်ဝါရီလမှာလေကြောင်းတိုက်ခိုက်မှု436ကြိမ်ထိတိတိတသားမြင့်တက်ခဲ့ပြီးအင်အားပြင်းငလင်တန်းခန်းစားနေရဆဲဖြစ်တဲ့ဧပြီလအတွင်းမှာ908ကြိမ်ထိစံချိန်တင်လေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့တယ်လို့ဆိုပါတယ်။တရားမဝင်ရွေးကောက်ပွဲကျင်းပဖို့ဆိုကာစစ်ကော်မရှင် SSPC အဖြစ်ပြောင်းလဲဖွဲ့စည်းခဲ့တဲ့ဩဂုတ်လမှာလေကြောင်းတိုက်ခိုက်မှု493ကြိမ်ထိကျူးလွန်ခဲ့ပြီးသေဆုံးသူ298ဦးထိရှိခဲ့ကာအများဆုံးဖြစ်ခဲ့တာကိုတွေ့ရပါတယ်ထို့အပြင်စစ်အုပ်စုဟာ2025ခုနှစ်အတွင်းအစုလိုက်အပြုံလိုက်တပ်ဖြတ်မှုလူ5ဦးနှင့်အထက်105ကြိမ်ကျူးလွန်ခဲ့ပြီးစုစုပေါင်းတပ်ဖြတ်ခံရသူ1082ဦးထိရှိခဲ့တယ်လို့ဆိုပါတယ်ပြီးခဲ့တဲ့ဩဂုတ်လအတွင်းမှာအစုလိုက်အပြုံလိုက်တပ်ဖြတ်မှုအများဆုံးကျူးလွန်ခဲ့ပြီး22ကြိမ်ထိရှိခဲ့ကာသေဆုံးသူ225ဦးထိရှိခဲ့ပါတယ်အင်အားပြင်းငလင်တန်းခံစားနေရဆဲဖြစ်တဲ့ဧပြီလအတွင်းမှာပဲအစုလိုက်အပြုံလိုက်တပ်ဖြတ်မှု15ကြိမ်ကျူးလွန်ခဲ့ပြီးသေဆုံးသူ145ဦးရှိခဲ့တာကိုတွေ့ရပါတယ်။စကိုင်းတိုင်းနဲ့မန္တလေးတိုင်းဟာအစုလိုက်အပြုံလိုက်တပ်ဖြတ်ခံရမှုအများဆုံးကျူးလွန်ခံခဲ့ရပြီး293ကြိမ်နဲ့236ကြိမ်ထိရှိခဲ့တယ်လို့သိရပါတယ်။စကိုင်းတိုင်းနဲ့မန္တလေးတိုင်းဟာငလင်တန်းကိုဆိုးရွားစွာခံစားနေရတဲ့ကာလအတွင်းမှာတင်အစုလိုက်အပြုံလိုက်တပ်ဖြတ်မှု9ကြိမ်ထိကျူးလွန်ခံခဲ့ရပြီးအပြင်းမဲ့ပြည်သူ135ယောက်ထိသေဆုံးခဲ့ရပါသေးတယ်ခင်ဗျာ။ဆလဘီမြန်မာစစ်ကောင်စီရဲ့2025ရွေးကောက်ပွဲကိုအတိအမှတ်မပြုဖို့နိုင်ငံတကာအရက်ဖက်အဖွဲ့အစည်း315ဘွဲကအာဆီယံထံအရေးတကြီးတောင်းဆိုတဲ့သတင်းကိုတင်ပြပေးပါမယ်။မြန်မာစစ်ကောင်စီကကျင်းပဖို့စီစဉ်နေတဲ့2025ရွေးကောက်ပွဲကိုနိုင်ငံတကာအရက်ဖက်လူမှုအဖွဲ့အစည်း315ဘွဲကအတူအယောင်ရွေးကောက်ပွဲအဖြစ်ကြေညာခဲ့ပြီးလုံးဝအတိအမှတ်မပြုဖို့အာဆီယံခေါင်းဆောင်များထံကိုစာတစောင်ပေးပို့ကာအရေးတကြီးတောင်းဆိုခဲ့တယ်လို့သိရပါတယ်။စက်တင်ဘာ3ရက်ကပေးပို့ခဲ့တဲ့ပေးစာတွင်အာဆီယံရဲ့စီးလုံးညီညွတ်မှုနဲ့ဂုဏ်သိက္ခာဟာယခုအရေးကိစ္စမှာမြည်တို့မြည်ပုံဆောင်ရွက်မည်ဆိုတဲ့အပေါ်မှာမူတည်နေကြောင်းရေးသားဖော်ပြထားကာကမ္ဘာတဝန်းကမြန်မာဒီမိုကရေစီရေးရာအဖွဲ့အစည်းများကလက်မှတ်ရေးထိုးထောက်ခံထားတယ်လို့ဆိုပါတယ်။ စစ်ကောင်စီကိုနည်းပညာနဲ့ငွေကြေးဆိုင်ရာအကူအညီများမြည်သည့်နည်းနည်းများမပေးဖို့ရွေးကောက်ပွဲလေ့လာသူများကိုဆေးလွှတ်ခြင်းမပြုဖို့အပြင်စစ်ကောင်စီခေါင်းဆောင်များ၎င်းတို့ရဲ့မိသားစုဝင်များနဲ့ဆက်ဆက်နေတဲ့လုပ်ငန်းများအားပြစ်မှတ်ထားအရေးယူဆောင်ရွက်ကြဖို့ကိုလည်းတိုက်တွန်းထားပါတယ်။စစ်ကောင်စီဟာနိုင်ငံရဲ့27ရာခိုင်နှုန်းကိုသာထိန်းချုပ်ထားနိုင်ကြောင်းကြံဒေသများကိုမြို့သားညီညွတ်ရေးအစိုးရ NUG နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့များကအုပ်ချုပ်ကာကွယ်ထားတယ်လို့ဆိုပါတယ်။ထို့အပြင်စစ်ကောင်စီဟာပြည်သူများအားလေကြောင်းတိုက်ခိုက်မှု 9,000 ကျော်ဖြင့်ချင်းချောက်တိုက်ခိုက်နေတာကြောင့်စစ်ဘေးရှောင်ပြည်သူ 3.5 တန်းကျော်ထွက်ပြေးတိမ်းရှောင်နေရတယ်လို့ထောက်ပြပါတယ်။အာဆီယံအနေနဲ့မြန်မာပြည်သူများရဲ့တရားဝင်ကိုယ်စားလှယ်များဖြစ်ကြတဲ့ NUG, NUCC, Federal Unit များနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့များနှင့်သာတိုက်ရိုက်ဆက်သွယ်ဆောင်ရွက်တဲ့ကြောင်းလူမှုအတွက်ပေးအပ်သောအကူအညီများကိုလည်းစစ်ကောင်စီနဲ့မပတ်သက်တဲ့လမ်းကြောင်းများမှတဆင့်သာပေးပို့အသင့်မှာကြောင်းကိုအစိုးရအဖွဲ့အစည်းများကတင်ပြထားပါတယ်ခင်ဗျာ။ယခုနောက်ဆုံးသတင်းအနေဖြင့်ကချင်နှင့်ကရင်ပြည်နယ်များရှိရဲသားများအပေါ်လေကြောင်းတိုက်ခိုက်မှုများ၌စစ်ရာဇဝတ်မှုများကျူးလွန်သည့်မြန်မာစစ်တပ်အရာရှိ22ဦးကို45 rights for ထုတ်တဲ့သတင်းကိုတင်ပြပေးပါမယ်။ကချင်နှင့်ကရင်ပြည်နယ်များရှိရဲသားများအားပြစ်မှတ်ထားတိုက်ခိုက်သည့်လေကြောင်းတိုက်ခိုက်မှုများတွင်စစ်ရာဇဝတ်မှုများကျူးလွန်ခဲ့သည့်အာဏာသိမ်းစစ်တပ်၏ထိတ်တန့်အရာရှိ22ဦးကိုနိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်း45 Rights ကဖော်ထုတ်လိုက်ပါတယ်။45 Rights ၏စက်တင်ဘာ4ရက်ထုတ်ပြန်သောအစီရင်ခံစာတွင်အာဏာသိမ်းစစ်ခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်၊ဒုဗိုလ်ချုပ်မူကြီးဆိုဝင်၊ကြီးရည်လေညှိနှိုင်းကုတ်ကဲရည်မှုဗိုလ်ချုပ်ကြီးကျော်စွာလင်း၊ကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးမောင်မောင်အေးအပါအဝင်ထိတ်တန့်စစ်ခေါင်းဆောင်များနှင့်စစ်ဌာနချုပ်10ခု၊တရင်တပ်ဖွဲ့12ခုတို့သည်ရဲသားများအားပြစ်မှတ်ထားတိုက်ခိုက်မှုများတွင်ပါဝင်ခဲ့ကြောင်းအထောက်အထားများနှင့်အတူဖော်ပြထားပါသည်။အစီရင်ခံစာတွင်မြန်မာစစ်တပ်၏လေကြောင်းတိုက်ခိုက်မှုများသည်နိုင်ငံတကာဥပဒေအရစစ်ရာဇဝတ်မှုများအဖြစ်သတ်မှတ်နိုင်ကြောင်းထောက်ပြထားပြီးထို့သောတိုက်ခိုက်မှုများအတွက်လေရင်စီနှင့်လက်နက်များတင်သွင်းမှုကိုပိတ်ဆို့ရန်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံများအားတောင်းဆိုထားပါသည်။ 45 Rights ၏လူ့အခွင့်အရေးဆိုင်ရာစုံစမ်းစစ်ဆေးရေးတာဝန်ခံမတ်ချစ်ဆိုင်ကလေကြောင်းတိုက်ခိုက်မှုတိုင်းဟာအာဏာရှိသူတဦးရဲ့ဆုံးဖြတ်ချက်နဲ့စတင်လုပ်ဆောင်တာဖြစ်ပြီးအဲ့ဒီဆုံးဖြတ်ချက်တွေနဲ့ပတ်သက်ဆက်နွယ်နေတဲ့လုပ်ငန်းစဉ်တွေကိုခြေရခံဖော်ထုတ်ထားပါတယ်။ဒါအပြင်အဲ့ဒီတိုက်ခိုက်မှုတွေဖြစ်လာစေဖို့ထောက်ပံ့ရေးဆိုင်ရာဆက်သွယ်မှု supply chain တွေအထိကျမတို့ခြေရခံနိုင်ခဲ့ပါပြီလို့ပြောကြားထားပါတယ်။ထို့အပြင် 45 Rights ၏လူ့အခွင့်အရေးဆိုင်ရာစုံစမ်းစစ်ဆေးရေးတာဝန်ခံကိုဆိုင်အာကာကဒီရက်ဆက်ကြမ်းကြုတ်မှုတွေကိုရပ်တန့်စေနိုင်ဖို့အတွက်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လှုပ်ဆောင်နိုင်မဲ့နည်းလမ်းတွေရှိပြီးအခုအချိန်မှာအဲ့ဒီနည်းလမ်းတွေကိုအသုံးပြုဖို့လိုအပ်နေပါပြီလို့ပြောကြားခဲ့ပါတယ်။2025ခုနှစ်စက်တင်ဘာလတွင်နယူးယောက်မြို့၌ကျင်းပမည့်ကုလသမဂ္ဂထွေထွေညီလာခံတွင်မြန်မာစစ်တပ်အပေါ်လေရင်စီနှင့်လက်နက်တင်ပို့မှုပိတ်ဆို့အရေးယူမှုများပြုလုပ်ရန်နှင့်မြန်မာနိုင်ငံဆိုင်ရာအခြေအနေများကိုနိုင်ငံတကာရာဇဝတ်ခုံရုံး ICC သို့လွှဲပြောင်းပေးရန် 45 Rights ကကုလသမဂ္ဂလုံခြုံရေးကောင်စီအားတွန်းအားပေးရန်တောင်းဆိုထားပါတယ်ခင်ဗျာ။ဘူးတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက် Carshell နဲ့ Brave Photo ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ Radio NUG ကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာယခုတခါတင်ဆက်ပေးမဲ့တော်လိုင်းရေးတေဂီတာအစီအစဉ်မှာ Slime Tanky ရေးသားပြီးချမ်းမြေညိုတီဆိုထားတဲ့Federal Banking သစ်စီတို့လို့အမည်ရတဲ့တော်လိုင်းတေဂီတာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
I'm not sure that I'm just singing.
ရေဒီယိုအန်ယူဂျီသောတာရှင်များခင်ဗျာဒီကနေ့မနက်ပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာတပတ်အတွင်းသတင်းများကိုရခိုင်ဘာသာဖြင့်ရိုလာတန်နာမှတင်ဆက်ပေးထားပါရခင်ဗျာ
တာလီစောပါဗီဒီယို NUG တပည့်တော်တော်တွေကိုရခိုင်ဘာသာနောက်တော်စားပြလာဖို့ခိုက်ပါရယ်အကျယ်ရုလတ်တင်တာပါတရုတ်အစိုးရအနေနဲ့အကရန်ဖာအာနာသိန်းဆိုင်ကောင်းဆောင်ကိုယာယီသမထားလို့ရေညွှဲပရော့ဆိုဆော်ကိုရဲစေဖို့အပါဝင်အရှားသုံးရှား NUG တိုက်တွန်းတောင်းဆိုတဲ့တော်ကိုဘနာမတောင်းစားပြပါမယ်တရုတ်အစိုးရအနေနဲ့အကရန်ဖာအာနာသိန်းဆိုင်ကောင်းဆောင်ကိုယာယီသမထားလို့ရေညွှဲပရော့ဆိုဆော်ကိုရဲစေဖို့အပါဝင်အရှားသုံးရှားကိုအမျိုးသားညီညွတ်ရေးအစိုးရ NUG ကတိုက်တွန်းတောင်းဆိုလိုက်ပါတရုတ်ပြည်သူသမ္မတနိုင်ငံအဆိုရာဘကိုမြို့သားညီညွဲရေးအဆိုရာနောင်မြန်မာပြည်သူဒီကိုစားနိုင်ငံခရီးဝန်ကြီးဌာနနိုင်ငံခရီးဝန်ကြီးဒေါ်ဆောင်မအောင်ကတိုက်တွန်းရှာအုံရှာပါရီတိုက်တွန်းစာကိုစက်တင်ဘာလတရနေ့ကပြည်ပေါ်ခါဆော်ဖရိုက်ပါရီအဂရန်ဖာဆိုင်ကောင်းဆောင်မှအွန်လိုင်းဤအမိန်ပီကွဲကေမှုအောက်မှာအဂရန်ဖာဆိုင်တက်စော်ရာစာဂရင်ဂရုံမှုတွေကိုစနိုင်တကြကြည်ကြည်ပန်းပန်းလှုပ်ဆောင်နေစော်ကောင်မြန်မာနိုင်ငံဤစီးပွားရေးကိုတိုက်ခိုက်စီခါရီအပရောင်မြန်မာပြည်ကလူဥရေထားဝါနေပါကိုစံရီဒွန်ထီတို့တွင်ပိုခါပရီဂေနိုင်ငံခရာရောင်းနီမုံနယ်မူတီကိုလေအဟန်တာပရိုက်စီခါရီလို့ NUG နိုင်ငံခရာရီဝန်ဂရီဒေါ်ဆောင်မအောင်၏တိုက်တွန်းစာမှာဖော်ပြထားပါရီညွန့်အဘရောင်2000မစီပရီ၌ကသမရရှိချောင်းဖြောင်းနာသမရဦးဝမရောရေထိုခါရီတရုံမြန်မာစီဝါရီဆောင်ဂရန်စီမံကိန်း CMEC အပါအဝင်အခရခင်စီဝါရီအဆောင်အုံတီစောဆိုဆိုဝါဝါထိခိုက်ပြားစီစီခါရီလိုလေအသိပိထားပါရီတရုတ်ပြည်သူသမဒါနိုင်ငံအနေနဲ့မြန်မာပြည်သူတိအလိုမရှိပေအကရန်ဖာဆိုင်ကောင်းဆောင်ကိုဖိတ်ခရမှုစောမြန်မာပြည်သူတိဤတန်ပရန်တုံးပရန်မှုကိုဖိတ်ခေါ်ရပိုင်ပရိုက်စီဘရီဂိနှစ်နိုင်ငံပြည်သူတိအကရာနိုင်ရီလာမရာတီရှိခါရီရော်နင်းရှိုက်ကရီမှုကိုလေထိခိုက်စီနိုင်ရီလို့ NUG နိုင်ငံခရီးဝင်ကြီးရောဆောင်မအောင်ကထောက်ပြထားပါရီယွန်အတော်ဂရောင်းတရုံနိုင်ငံအနေနဲ့အဂရန်ဖာဆိုင်အုပ်စုကိုအသိအမှတ်ပြုရီလုံရတီကိုဆိုင်ငံထားဖို့အဂရန်ဖာဆိုင်အုပ်စုကတောင်းဆိုထားရီရီကောက်ပွေးလေးလာဆောင်ဂရီခရွန်ကိစ္စတီကိုမှောက်ပေဖို့အဂရန်ဖာအာနာသိန်းဆိုင်ကောင်းဆောင်ကိုယာယီသမ္မတလို့ရင်းညွှန်းကူကားထားဆောင်ကိုရဲစေဖို့စရီအရှားသုံးရှားထေးသုံးဖို့ပရာဗီဂေတိုက်တွင်ထားပါရီဆာလာပရီဂေအရေသပရီသူတီကိုလီဂရောင်းတိုက်ခိုက်မှုတိအပါဝံအရှိတီကိုအဂရန်ဖာမှုတိရှာရှောင်းရက်တန်ရီတောင်းဆိုပြီးပို UNICEF ကိုကုလဆိုင်ရာမြန်မာတဲ့အမေဂရီတိုက်တွင်ရတဲ့တောင်းကိုတောင်းစားပြပါမယ်ကုလသမဂ္ဂအရှိတီရင်ဘုံဝေ UNICEF အမှုဆောင်ဘုံအပွေဤ2025ခုနှစ်ဆိုင်ရာဒုတိယအကရင်ပုံမှန်အစည်းအဝေးအထွေထွေမင်းခွင်ပရိုဂရမ်မှုကဏ္ဍမှာကုလသမဂ္ဂဆိုင်ရာမြန်မာအမေရိကန်ကိုယ်စားလှယ်တန်အမေဂရီဥကြုံမှုထွင်ကအခုပိုင်တိုက်တွန်းပရိုဂရမ်လိုက်ဆော်ဖရိုက်ပါရီအကရင်ဖာဆိုင်တက်စော်အရှိတီအပါဝံမြန်မာပြည်သူတရဲလုံးကိုဆိုင်မှာကျူးလွန်စော်တီစားရှိနေရတဲ့အတော့ရွန်တင်ကိုအရှိတီစော်ခါစီခဲနေရလို့အသိပေးခါပါရီမြန်မာနိုင်ငံမှာဆိုင်အာနာရှောင်းစနိုက်အမရိုက်ပရက်ရှုံရင်းပြီးကဖက်ဒရယ်ဒီမိုကရေစီထောင်စုတည်ဆောက်နိုင်မှာရာအရှိတိဖိကန်းလုံရှုံမနာနင်ထိုင်နိုင်ရီအရိအသွေးပြေဝရီပညာရီနော်ကျဲမာရီဆောင်းဆောင်မုံအခွန်အလန်တီပရန်ပိကေရရှိနိုင်ဖို့ဆော့ဖရိုက်လို့အရှိတိကိုအာဒမစိုက်သားစုဆောင်ခရာအရှိလုံသားပရခရနာအမရထောက်ခရာကနေကာကွေပြိနိုင်ဖို့ဆော့ဖရိုက်တီလို့လေမြန်မာတဲ့အမေကီကစားပရောခါပါရီနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လေမြန်မာနိုင်ငံ၏အကျဲအတိကိုအလေးထားအာရုံဆိုင်မုံအတုတကွာရက်တီပီမုံအဓိကအာဖရာထီရောက်ခိုင်မာလုံဆောင်ရှာတိအရှိန်မင်းရှာမဲပီခရွန်စားဆိုတိလုံဆောင်ပြီးဖို့အထုလိုအန်နေရပိုင်ဒီကိစားဆိုလူသားဆံမုံနောက်တားဆိုင်နေရတော့မြန်မာနိုင်ငံကအရှိတိကိုမပြားကွာသွားလို့ကုလဆိုင်ရာမြန်မာတဲ့အမေဂရီဥကြုံမိုးထွင်းကတိုက်တွင်းပရိုဂရမ်ခါပါရီဇာလပိရဲ့ကြောက်ပြုံလို့မှာအေအေကစိုက်ဆောင်ဖို့တစီကိုပိုက်ခဲတိုက်ခိုက်ရတဲ့တောင်းကိုတောင်းစားပြပါမယ်။ဩဂုတ်လ29ရက်ညစာပိုင်း9နာရီခန့်မှာရခိုင်ပြည်နယ်ကြောက်ပြုံလို့နေရန်ပြည်ကျွန်းနောင်မန်အောင်ကျွန်းအဂရာပောင်းလေးဘရမရှိပြီးစိုက်ဆောင်ဖို့တစီကိုအာရခတက်တော့အေအေကမီတာ1000ခန့်အကွာကနေပြီးကဟောင်ဝေစာအဝိပိုင်အမရောင်းနောင်ပိုက်ခဲခါဆော်မှာทีมแมนบริเกมมิ่งหลองปยาสิบนาซ้อขวาทวาบรีลากราวเอเอปรอริโซควองชิเรลู ဥခိုင်ဒုခကတတော်ဌာနတရှိုးကိုဖရိကရထားပါရီအခုအပိုင်ခန့်ရရီစိုက်ကောင်ဖို့သောကျောင်းဖရူရင်ဘေတဝိုင်းမှာလေးပဲလာလာနေပြီကအပိုင်မေရီပြည်သူတီဟင်းရီရာဒီကိုလာနှက်ကြီးတီအတွေ့လိုက်တုံးဒီနောက်ပိုင်ခဲဒုက္ခပြနေရီစိုက်ကောင်ဖို့တစီဖရိုက်ပါရီလို၎င်းကပရိုဂရထားပါရီကျောင်းဖရူမျိုးနဲ့မှာအေအေအေထိုးဆိုင်ဒီကိုကာကွယ်ဖို့တော့အာနာသိမ့်ဆိုင်တဲ့သောဂရီရီလီတဲ့ဖရွန်ပရန်ဗနာတိုက်ခိုင်းနေပြီကစိုင်းအောင်အာတီကိုလေဖရိတောင်းထားဗနာအေအေကကျေရာအများစုကိုထိန်းရှောက်ထားပြီးစိုက်တက်ကရီဒဲနာမရထားအခရိစိုက်တဲတီမာရာနင်ရာယူထရီလို့သိရပါရယ်။အော်ဂိုလာဒုတိယဘက်မှာအေအေထိန်းရှောက်ထားရီရန်ဘရီဂျောက်ဖရူလန်ပိုင်းမှာရှိရီလိတ်ခမော်ရာရာဆိုင်နာပရာဒေရာရူပိုင်ကျေရာတီကိုလာလွှဲလိုက်ရကလေးအော်ဂိုလာ20ရှိုင်ရာနေမှာလိတ်ခမော်ကျေရာကိုအေအေကပရန်ဘရီကထိန်းရှောက်နိုင်ခါရီလို့သိရပါရယ်။ဂျောက်ဖရူမျိုးနဲ့မှာဒရောရာနင်းဘရုံနဲ့မူတီနာတညာဝတီရီဒဲဌာနရှောက်အပါဝေါဂျောက်ဖရူလေးဆိုင်မှာရှိပြီကေ2025ခုနှစ်ဖေဖော်ဝါရီလကစတော်မနာတိုက်ပွဲတီပရွန်ထန်လာခပြီကေအဂရန်ဖာဆိုင်တက်ကအဆောင်ရွန်တရုံတီအပါဝွန်ဂရီရီလီဒဲတီနောတိုက်ခိုက်နေရလို့သိလာပါရီဆာလာပြီကေအော်ဂုံလာအတွန်ရခိုင်ပြည်နယ်မှာအဂရန်ဖာဆိုင်အုပ်စုကဈေးခရဦးသိဆုံးတဲ့တော်တော်ဆာပြီပါမယ်နိုင်ငံရေးအကြောင်းသားတီကုညီဆောင်ရှောင်းရေးအကောင်ကကောက်ယူထားရေးတတော်အရှာလာတီအရ2025ခုနှစ်အော်ဂုံလာတရာနေကနေ28ရာနေအထိရခိုင်ပြည်နယ်မှာအဂရန်ဖာဆိုင်အုပ်စုကအမျိုးသမီး9ဦးနော်အမျိုးသားစေတဦးစုစုပေါင်းစေခရာဦးသိဆုံးခါဆော်ကိုနာမည်နဲ့တော့ကအတေဘရူနိုင်ခါပရီကေယောင်းအရီအတော်မှာအသားဆေးဆိုင်နိုင်အောင်အရှိငါဥပါဝန်ကောင် AAPP ကတတော်ထုတ်ပြန်ပါရီအဆိုပါအရီအတော်ထေကဈေးလေးဥစော်ဆိုင်အုံစုဤလီဂရောင်းဖရန့်တိုက်ခိုက်ခံရမှုကောင်အများဆုံးပြီးဆုံးခါရရီလို့ဖော်ပြထားပါရီအော်ဂိုလာ25ရာနေမှာရခိုင်ပြည်နယ်မရောဥမှုနယ်တိုင်းကျေရဲကွာကိုအဂရန်ဖာဆိုင်အုံစုကလီဂရောင်းကနေဂျားဖိုက်တာနော်မွန်ဂရီတိုက်ခိုက်ခါဆော့ကောင်ပြီရာတော်တို့ပေါကွေးခါရီအတော်ကောင်အလှဘရူလောဘောတော်ဘရောင်ဆန်နေရီမင်းသားဆိုးဝန်တီပါဝံဒေတာခံပြေသူစေနှုတ်ဦးကိုမုံစာထိမ့်မဲ့ဗနာနေလာမှာပေါ်တည်ဆုံခါပါရယ်အခုတောင်စပိခရတဲ့တော်တွေကိုရေဒီယိုအန်ယူဂျီဖွေသားတီကပြပို့ထားဆော့ခိုက်ပါရယ
်ဒီကနေ့ကတော့ဒီညနေပဲရေဒီယိုအန်ယူဂျီရဲ့အစီအစဉ်တွေကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါလို့ရှင်ရေဒီယိုအန်ယူဂျီကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.9MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ11.6MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်နိုင်ပါပြီရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ်။San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။